ယူကရိန်းကိုလက်ပတ်တင်ကားတွေပေးဖို့အတွက်ဂျာမနီကမဆုံးဖြတ်နိုင်ပဲဖြစ်နေတာအတွက်ဥရောပဒေသကတာဝန်ရှိသူတွေကဝမ်းဝမ်းပြီးတော့ဝေဖန်လိုက်ကြပါတယ်။လက်ပြန်နိုင်ငံခြားရေးဝန်ကြီးအက်ဒဂါရီကန်ဖစ်ကလစ်သူရေးနီးယားနဲ့အက်စတိုးနီးယားနိုင်ငံခြားရေးဝန်ကြီးတွေနဲ့အတူသူ့အနေနဲ့ယူကရိန်းကိုအခုပဲဒီတင်ကားတွေပေးဖို့တောင်းဆိုကြောင်းဂျာမနီကိုပြောပါတယ်။ဒီလိုပေးရတာဟာယူကရိန်းကိုရန်လိုနေတဲ့ရုရှားရဲ့လုပ်ရတွေရပ်ဆိုင်းဖို့ယူကရိန်းအတွက်အထောက်အကူဖြစ်စေမယ့်အပြင်ဥရောပဒေသပြန်လည်ငြိမ်းချမ်းမှုရအောင်လည်းလှုပ်ပေးနိုင်မယ်လို့ပြောပါတယ်။ဂျာမနီကဥရောပဒေသမှာအင်အားကြီးတဲ့နိုင်ငံဖြစ်နေဦးဆောင်နေတာကြောင့်ဒါဟာဂျာမနီမှာတာဝန်ရှိတယ်လို့လည်းပြောပါတယ်။အက်စတိုးနီးယားဝန်ကြီးချုပ်ကာဟာကဲလတ်စ်ကလည်းယူကရိန်းကိုလက်နက်တွေအများပြားအ мян ထပ်ပြီးတော့ပို့ဖို့တောင်းဆိုလိုက်ပါတယ်။ပိုလန်နိုင်ငံခြားရေးဝန်ကြီးကလည်းတင့်ကားတွေကိုအခုချက်ချင်းပို့ပေးဖို့အတွက်တိုက်တွန်းပါတယ်။ယူကရိန်းတွေသွေးမြေကျနေရတာအမှန်တကယ်ဖြစ်ပြီးတော့ဂျာမနီကတင့်ကားတွေပို့ဖို့နှောင့်နှေးနေပို့ပြီးခံစားရမယ်လို့ပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီရဲ့အကြီးအကဲအကြံပေးမိုက်ကယ်လိုပိုတိုယက်ကတော့မဟာမိတ်နိုင်ငံတွေကစီးကူညီပေးဖို့အတွက်နှောင့်နှေးနေတာအတွက်စိတ်ပျက်တယ်လို့ပြောပါတယ်။ဒီချိန်ထဲမှာပဲယူကရိန်းတပ်တွေဟာဂျာမနီတို့လက်ပတ်2တိုက်ခိုက်ရေးတင့်ကားတွေကိုအသုံးပြုဖို့အတွက်ပိုလန်မှာစပြီးတင်နန်းတက်နေပါတယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးကပြောပါတယ်။